ဆီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားကလေကြောင်းဘုံးကျဲတိုက်ခိုက်မှုတွေဆက်ပြီးလှုပ်ဆောင်နေတာမို့အမေရိကန်ကဆီးရီးယားရေးရုရှားနဲ့တန်တမန်နီးလန့်ရဆွေးနွေးပြောဆိုမှုတွေကိုဆိုင်းငံ့ရမယ်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ရုရှားကဆက်ပြီးဘုံးတွေကျဲနေတာဟာဆွေးနွေးမှုကိုအလေးနဲ့မထားရရောက်တာမို့ဆက်ပြီးဆွေးနွေးနေတာဟာအကြောင်းကျိုးမရှိလျော့ဘူးလို့လည်းဝန်ကြီးကယ်ရီကပြောပါတယ်အလက်ပိုမှာလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလုပ်မယ်လို့ရုရှားကကြုံးဝါလိုက်ပြီးနိုင်တော်ကြမှာဝါရှင်တန်ကဂျက်သဘရီနဲ့ဆွေးနွေးပွဲမှာဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာပါကျွန်တော်တို့ဟာတခြားနီလန်းဘာရီများရှိမလဲဆိုပြီးလိုက်ရှာနေခြင်းမျိုးမှာဓာမျိုးတွေဖြစ်လာတတ်တယ်မို့စီးရက်ပြည်သူတွေရဲ့အနာဂတ်နဲ့ဒီလိုဖြစ်မျိုးတွေအတွက်အထူးစိုးရိမ်ပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်စီးရက်တခွင်နဲ့အလက်ပုတ်ကိုလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့အပြစ်ခံရစေးသဘောတူညီချက်ကိုလေးစားလိုက်နိုင်ရေးအတွက်စီးရက်သမရဘက်ရှယ်အယ်အဆက်ကိုဖိအားပေးအောင်ရုရှားကိုအမေရိကန်ကတွန်းအားပေးနေတာဖြစ်ပါတယ်အခုအဲ့ဒီလိုမလုပ်ဘဲစီးရက်နဲ့ရုရှားအစိုးရတို့ကအလက်ပုတ်မှာရှိတဲ့ဆေးရုံတွေဒုက္ခတွေစခန်းတွေရေးပေးတဲ့နေရာတွေနဲ့တခြားရေးပါတဲ့နေရာတွေကိုပြတ်မှတ်တာပြီလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်နေတယ်မို့ရှက်စရာကောင်းတဲ့နီးဗျူဟာတုံးနေတယ်လို့အမေရိကန်သမ္မတအင်ဗျူပြောခွင့်ရဂျော့ရှ်အာနက်စ်ကပြောပါတယ်သမ္မတဘဲရက်အိုဘားမားကလည်းစီးရီးယားရေးအတွက်ပိုကောင်းတဲ့နီးလန်းတွေရှာဖို့လုံခြုံရေးဖွဲ့တွေကိုဖိအားဆက်ပေးနေတာပါစီးရီးယားရေးရုရှားနဲ့ဆွေးနွေးမှုပေါ်အားထားနေပေမဲ့ရလကတော့အတော့ကိုစိတ်ပြက်စရာကောင်းနေတယ်လို့လည်းပြောပါတယ်